မုံတိုင်းလွန်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကကော့ခ်ဆပ်စ်ဘဇားခရိုင်မွတ်စလင်ဒုက္ခသည်စခန်းတွေမှာရောရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေမှာပါအရေးပြားရာသီတုပ်ကွေးနဲ့ဝမ်ပြိုက်ဝမ်ရှော့တွေအဖြစ်များနေပြီးတော့တည်ဆုံးသူအများပြားရှိနေတယ်လို့ဒုက္ခသည်တွေကပြောပါရယ်ဒုက္ခသည်စခန်းတွေအတွင်းမှာအရေးပြားရောဂါပြန့်နှံ့ဖြစ်ပွားနေတာကိုထိန်းချုပ်နိုင်ဖို့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လည်းနိုင်ငံတကာကျန်းမာရေးအဖွဲ့တွေကသတိပေးနေပါတယ်သတင်းပေးပို့ချက်အပြည့်စုံကိုတော့ကိုစံကျော်ပြောပြပေးမှာဖြစ်ပါတယ်ဗျာ
မုခဆိုက်ကလုံးမုန်တိုင်းအလွန်ပြန်လဲတိဆောက်ရေးအကူအညီတွေလိုအပ်နေတဲ့ရခိုင်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်စခန်းတွေမှာရာသီတုပ်ကွေးနဲ့အရေးပြားရောဂါတွေတော်တော်များများဖြစ်နေကြသလိုပဲဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇာခရိုင်တွင်းကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းရာသီတုပ်ကွေးနဲ့အရေးပြားရောဂါတွေအဖြစ်များနေတယ်လို့ဒုက္ခသည်တွေကပြောပါတယ်ကော့ပဇာဒုက္ခသည်စခန်းတစ်ခုထဲမှာတင်သေဆုံးသူ20နီးပါးရှိနေပြီးဒုက္ခသည်စခန်းတွေပေါင်းလိုက်ရင်တော့သေဆုံးသူကရာနဲ့ချီရှိနေတယ်လို့ရိုဟင်ဂျာဒုက္ခသည်အရေးလှုပ်ရှားသူတူဦးကပြောပါတယ်
အရေးပြားယောဂါမဟုတ်ဘူးအဲဒီဟိုတန်ဂိုဆိုတာတုတ်ခွေတွေဖြစ်နေတာပါတုတ်ခွေတွေရအရေးပြားယောဂါတွေရအများပြင်းကတော့တုတ်ခွေတွေဖြစ်နေတာဘင်္ဂလားဒေ့ရှ်မှာအခုကတကယ်အဲဒီဟိုအလိုဖြစ်နေတယ်ဟိုဘယ်လိုလဲပိုပေးလို့ပုံစံမျိုးလိုဖြစ်နေတယ်လူတွေတင်းနေကြတယ်လူတရာကျော်တော့တည်တယ်အဲလိုရှိတယ်ကော့စ်ဘတ်ဇာမှာတော့ရီဖူဂျီကမ်းထဲမှာတော့20ကျော်လောက်လာပဲ20တော့မဟုတ်ဘူး20အောက်ပဲကလေးတွေပါတယ်နဲ့တည်တာ
ဒီရေအတွက်ကို VOA အနေနဲ့တိကျအတည်ပြုလို့တော့မရသေးပါဘူး။ရခိုင်မြောက်ပိုင်းစစ်တွေမြို့နယ်ကလူဦးရေ3000ကျော်လောက်နေထိုင်တဲ့တပ်ကဲပြင်မွတ်စလင်ဒုက္ခသည်စခန်းမှာတော့မုံတိုင်းကြောင့်ပျက်စီးသွားတဲ့နေအိမ်တွေလည်းပြုပြင်ဖို့ခက်ခဲနေသလိုတောက်တုံးရေမတန့်ရှင်းတာတွေလုံခြုံတဲ့အမိုးကမရှိတာတွေကြောင့်အရေးပြားရောဂါဖြစ်နေသူတွေနဲ့နေမကောင်းသူတွေလည်းများနေတယ်လို့စခန်းတာဝန်ခံဦးမောင်လေးကပြောပါတယ
်။ကလေးတွေအရင်ရောဂါသိနေတယ်ဆိုဝန်ဆောင်ဝန်ကျားရောဂါတွေအများကြီးဖြစ်နေတယ်ပေါ့။မဟုတ်ဘူး။ဒါကြီးကမုံတိုင်းဆက်ပြီးတော့ဒီမှာကျွန်တော်တို့ဒီဒုက္ခသည်စခန်းမှာနောက်ပြီးတော့ယူမှာဘာတခုမှလုပ်ပြတာလည်းမရှိဘူးလုပ်ပြတာလည်းမရှိဘူးလုပ်ပြတာလည်းမရှိဘူးဟုတ်ကဲ့ကလေးတွေအရေးပြားတွေဝန်ချုံဝန်ပြားကြီးအများကြီးဖြစ်နေတယ်ဘာလို့ဆိုတော့မိုးရွာကြီးမိုးဆူတယ်မြေပုံမြေပုံတွေအများဒုက္ခရောက်နေတယ်ပေါ့
စခန်းအတွင်းအခုလိုကျန်းမာရေးအခြေအနေဆိုးရနေပေမဲ့ဆေးဝါးကုသမှုမရတာကြောင့်ကလေးငယ်တချို့အပါအဝင်တည်ဆုံးသူတွေရှိနေတယ်လို့လည်းတက်ခဲ့ပြင်းစခန်းတာဝန်ခံဦးမောင်လေးကပြောပါတယ
်။အဲဒီရွာကပြည်ပြည်နာမှာစိတ်မကုန်းနိုင်ကြတယ်ပြေတာပါရတာလည်းရှိတယ်။ခက်မဲ့တော့ကိုနေရရှိလောက်တော့ရှိနေတယ်ပါ။အဲဝန်ဆောင်ဝန်ပြရွာကရင်းနောက်ပြီးတော့ဟိုအဓိကနေပူပြီးတော့မှဟိုခေါင်းမှုလေးကျပြီးတော့မှအိမ်မှာမထမ်းနိုင်ပြီးတော့မှအဲ့လိုပြေတာတော့ရှိတယ်။အဲ့မှာကလေးတွေလည်းရှိတယ်လူကြီးတွေလည်းရှိတယ်လူလေးလေးလူပြောလေးလည်းရှိတယ်ကလေးတွေလည်းကလေးတွေဆုံးတဲ့နေရာတောင်ရောက်ရှိတယ
်ဒါအပြင်မောခမုန်တိုင်းတန်အဆိုးအဆုံးခံခဲ့ရတဲ့မြို့နယ်တွေကတခုဖြစ်တဲ့ပေါက်တော်မြို့နယ်ငှက်ချောင်းမွတ်စလင်ဒုက္ခသည်စခန်းမှာလည်းအရေးပြားယောဂါနဲ့ရာသီတုပ်ကွေးဖြစ်သူကလူ180လောက်ဖြစ်နေတယ်လို့စခန်းတွင်းနေထိုင်တဲ့မွတ်စလင်ဒုက္ခသည်တူကပြောပါတယ
်အရေးပြားယောဂါလေဟိုရာနာလို့လေဒီကြောက်ရတာတော့တမင်းများဖြစ်နေကြတယ်အသေးတွေပေါက်တယ်နောက်ပြီးတကုံလုံးရရကန်တာကိုတကုံလုံးရတယ်အဲ့လိုနောက်ပြီးဟိုအဖျားတက်တာတို့ဝမ်းချဝမ်းဖြိုးတို့အများကြီးဖြစ်နေကြတယ်အင်းတိုင်းတိုင်းကအဲ့လိုမျိုးနာသေးတာဆက်တာခေါင်းခိုက်တယ်အဲ့လိုမျိုးရတာကအများကြီးဖြစ်နေကြတာပါဒီမှာလူတရားမှာ20လောက်ဖြစ်နေကြပါတယ်
အဲ့ဒီငှက်ချောင်းမွတ်စလင်ဒုက္ခသည်စခန်းမှာနေစည်းမထဆရာဝန်များအသင်း MSF ကလည်းတပတ်နှစ်ကြိမ်ဆေးလာကုသပေးနေပေမဲ့လူနာတွေများတာကြောင့်ဆေးကုသဖို့ခက်ခဲနေတယ်လို့လည်းသူကပြောပါတယ
်အစီအကျမှာဌာနကတော့လာတာမရှိပါဘူးပုံမှန်လာတာကဒီ MSF အဖွဲ့အစည်းကတော့တပတ်မှနှစ်ကြိမ်ကြီးလာပါတယ်သူတို့မှဒါပေမဲ့သူတို့မှတပတ်မှနှစ်ကြိမ်လာရင်လည်းသူတို့ကအရှင်ကတိတ်မရဘူးသူတို့နေလေတနာရီလောက်ဆိုရောက်တယ်နောက်ပြီးဟိုစနေလောက်ဆိုရောက်တယ်မဟုတ်တနာရီလောက်ဆိုရောက်တယ်နောက်ပြီးနာနာရီဆိုပြန်တော့ပြန်ရတော့သူတို့ကတနာရီပဲစီကူတက်လို့ရတာပါဒီမှာလူတွေကအများကြီးပါ
ကော့ပဇားခရိုင်တွင်းကရိုဟင်ဂျာမွတ်စလင်ဒုက္ခသည်စခန်းတွေမှာလူတွေတောင်းတဲ့ချီယာနာတွေဖြစ်နေပြီးဆေးဝါးကုသမှုနဲ့တကွေတန့်ရှင်းဆိုင်ရာအကူအညီတွေအများဆုံးရရှိဖို့လိုအပ်နေတယ်လို့နိုင်ငံတကာကျန်းမာရေးကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့နေစည်းမထဆရာဝန်များအဖွဲ့ MSF ကလည်းပြီးခဲ့တဲ့ရက်ပိုင်းကသတိပေးထားပါတယ်လူကြီးတိတ်တီးတဲ့ဒုက္ခသည်စခန်းတွေထဲမှာ40ရာခိုင်နှုန်းလောက်အရေးပြားယောဂါတွေဖြစ်နေပြီးတချို့စခန်းတွေမှာလူကြီးရဲ့80ရာခိုင်နှုန်းလောက်ထိကိုပြန့်နှံ့ဖြစ်ပွားနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းထုတ်ပြန်ထားပါတယ်ခင်ဗျာ